ူဇီယာအီမီကွာကမြန်မာနိုင်ငံတောင်ဘက်ဆုံးမှရှိတဲ့တင်းနိုင်ကန်ယူရန်ဟာအရှိတောင်အရှာကတစ်ဖြောင်းနဲ့ရှိတဲ့တခုသီးသောကန်ယူရန်ဖြစ်ပါတယ်။ဒီနေရာမှာတဝက်ထူးစီးပွားရေးဆောင်စီမံကိန်းအကောင့်ထဲပေါ်မယ်လို့မကြေညာခင်ကပဲတင်းနိုင်တိုင်းဟာ COG ဖြစ်ရမယ်လို့ဒုတိယစစ်ကောင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးမောင်ရေးကတချိန်ကကြွေးကြော်ခဲ့ပြီးပါတယ်။2030ရောက်စီယုံအေက639,000 ထိစိုက်ပျိုးဖို့1999ခုနှစ်ကတည်းကရထားခဲ့ပြီးဒီထဲက၄ပုံတစ်ပုံနိဗ္ဗာန်ဒါမှမဟုတ်အေက35,600ဟာတတော်မြေတွေဖြစ်နေပေမဲ့နီးစပ်တဲ့ကုမ္ပဏီ44ခုကိုစီယုံစိုက်ပျိုးဖို့စစ်အစိုးရကအဲ့ဒီအချိန်ကပဲလုတ်ပိုင်ခွင့်ပေးလိုက်ပါတယ်။ဒါပေမဲ့စီယုံစိုက်ဖို့ဆိုပြီးအဲ့လိုချပေးထားတဲ့ညရဲ့60ရာခိုင်နှုန်းနီးနီးမှဘာစီယုံမှမစိုက်ပျိုးဘူးလို့နိုင်ငံဆောင်ကသုတေသီတွေရဲ့စာရမ်းတွေကိုဖော်ပြတဲ့ Nature Research ဆိုတဲ့သဘာဝသုတေသနစာဆောင် Scientific Reports သိပ္ပံနည်းကျအစီရင်ခံစာကဏ္ဍမှာရေးသားထားပါတယ်။စီယုံဆိုင်ပြောတဲ့နေရာနဲ့မဆိုင်တဲ့နေရာကိုအတိအကျသိရဖို့သုတေသီတွေဟာလနဲ့ချီပြီးဂျိုရုတပ်ပုံတွေရိုက်ကူးစုဆောင်ပါတယ်။ထောင်နဲ့ချီတဲ့အချက်လက်တွေကိုလည်းသုံးပြီးမနစ်ကနဲ့ဒီနေ့ရရှိထားတဲ့ဂျိုရုတပ်ပုံတွေကနေစီယုံဆိုင်ပြောတဲ့နေရာနဲ့မဆိုင်ပြိုးတဲ့နေရာကိုတွက်ချက်ပါတယ်။ဒီမှာတင်တကယ်ဆိုင်ပြိုးတာနဲ့အစိုးရကိုကုမ္ပဏီတွေကပြောတဲ့ဆိုက်အေကခွာချတာကိုတွေ့ရပါတယ်။လွတ်လပ်ရေးမရခင်1920ပြည့်လွန်ကာလတွေကပဲစီယုံကိုလယ်သမားတွေစဆိုင်ပြိုးပေမဲ့ပြစ်ပြစ်မြောက်မြောက်မဟုတ်ပဲ1980ပြည့်နှစ်ပိုင်းတွေမှာတနင်္လာရီမွန်ကချင်နဲ့ရခိုင်စတဲ့တိုင်းနယ်ပြည်နယ်တွေမှာစတင်ဆိုက်ပြိုးပေမဲ့စီယုံဆိုက်ပြိုးရေးအရှိန်အဟုန်က1996ခုနှစ်မှာအစိုးရကအလေးထားတဲ့အတွက်မြင့်တက်လာပါတယ်။စစ်အစိုးရနဲ့နီးစပ်တဲ့ကုမ္ပဏီတွေကိုစိုက်ပျိုးစေတာလည်းဖြစ်ပါတယ်။ပြည်ရင်းလိုအပ်ချက်လည်းဖြည့်ဆည်းပြည်ပကိုလည်းတင်ပို့ဖို့ရွယ်တယ်လို့စီယုံစိုက်ပျိုးရေးပညာရှင်ဥပါရှင်က MRTV နဲ့မေးမြန်းကမှပြောပြပါတယ်
။စားသုံးစီကိုဖိုးလုံအောင်နဲ့နိုင်ငံခြားအောင်တင်သွင်းနိုင်အောင်ဆိုပြီးတော့စီတွဲအမတန်ကောင်းတဲ့စီယုံသီးနှံကို1996ခုနှစ်ကတည်းကစီမံကိန်းတရချမှတ်ပြီးတော့လုံဆောင်ပါတယ
်ဒီအတွက်ပဲအဲ့ဒီ1996ခုနှစ်ကစလို့စီယုံဆိုင်ပြိုးရေးအကြောင်းပြချက်နဲ့တော်ရီခုတ်ထွင်ရှင်းလင်းခံရပါတယ်စိုက်တဲ့ကုမ္ပဏီကစိုက်ပေမဲ့တစ်တွေခုတ်လိုက်လို့ပြောင်းတလင်းခါသွားတဲ့မြေမှာတချို့ကုမ္ပဏီတွေကစီယုံမဆိုင်ပြိုးတာနဲ့ပတ်သက်ပြီးလေ့လာသူတူပြောတာကတော့
စီယုံဆိုင်ရဲ့ဆိုရင်အပြောင်းထုတ်ခွင့်ပါပြီးလာတယ်တန်ကြာကုမ္ပဏီမျိုးကလိုကယ်တွေကအဓိကထားဒီလမ်းကောင်းလိုက်တာသူကအိကတသောင်းစိုက်နေဆိုရင်ဒီနေ့ဘူးဒီနေ့ဘူးစားချုပ်တယ်1500ကြောက်ယူမဲ့ပါမရရင်1500ဘူးသူကသို့တော်လည်းဒီမှာဆိုင်တက်ထုတ်ပြလုပ်ငန်းနဲ့စီးပွားလုပ်မှာပတ်သက
်2000တခုကနေ2010ပြည့်နှစ်တွင်မှာပဲတနင်္လာနေ့တိုင်းမှာမြေက4,500ကျော်ပြောင်းတလင်းခါသွားတယ်လို့သူတည်တည်ပြပြုစုတဲ့စာရမ်းမှာဖော်ပြပါတယ်စီယုံစိုက်ပျိုးရေးစီမံချက်နောက်ကွယ်မှာတစ်တော့ပြုံးနေတာမြေသိမ်းရာသိမ်းမှုတွေရှိလာတာဒေသခံတွေနဲ့ကုမ္ပဏီတွေအငင်းပွားတာတွေသတိသဏ္ဍာန်ကြီးရှိနေပြန်ပါတယ်။တပွဲမြို့မှာမနစ်ကကျင်းပတဲ့စီယုံနောက်ွယ်ဆွေယောင်ပြဆက်ပြိုးရင်းနှီးမြှုပ်နှံမှုများဤအကျိုးဆက်ဆိုတဲ့အစဉ်ကစားထုတ်ပြန်ပွဲမှာကောတောင်းခိုင်ပုတ်ပြင်းမြို့နယ်မယိုးယုံကျေးရွာဦးစုကဒေသခံတယောက်ပြောသွားတာကတော့
တရက်တလေဒေသဖွဲ့စည်းရမလဲရလဲတရက်တလေဘာတွေသွားရှာစားမလဲရလဲအခုကြတော့ဘာတွေလည်းမရှိတော့ဘူးတကယ်လည်းမရှိတော့တယ်တော်ရတဲ့ဘလောပြောင်းသွားတော့အဲ့ဒါတော့ကျွန်တော်တို့အနေနဲ့ခံစားရအောင်
။အရင်တော့ကကျိန်သွားခုနိုင်ငားရှာစားနိုင်တဲ့ဘဝတွေလည်းပျောက်တော်ရတောင်တွေလည်းပျောက်သွားတယ်လို့ပြောတာပါ။ဒါကတော့ဒေသခံတွေလက်တွေကျုံရတဲ့အနေအထားဖြစ်ပြီးသူတည်တီတွေကတော့စေယုံစိုက်ပျိုးရေးဟာကဘာမြေကြီးကိုပိုပြီးပူနွေးစေတယ်လို့ကောက်ချက်ချပါတယ်။ဒီမျိုးစုံပေါက်ရောက်တဲ့မိုးသစ်တော်တွေကိုခုတ်ထွင်ပြီးစီယုံစိုက်ခင်အသွင်ပြောင်းတာဟာမိုနိုကာချာဆိုတဲ့အပင်တစ်မျိုးနဲ့ဆက်လိုက်တာဖြစ်ပြီးဒီအတွက်တဟက်တာတိုင်းလီရူရဲကာဗွန်တန်ချိန်154သန်းထွက်ရှိတယ်လို့ပြောပါတယ်။အင်ဒိုနီးရှားနဲ့မလေးရှားလိုစီယုံအကြီးကျယ်စိုက်ပျိုးတဲ့နိုင်ငံတွေမှာတောခုတ်ပြီးစိုက်ခင်အသွင်ပြောင်းတိုင်းတော်မီရှို့လိုအင်းဒီချင်းနိုင်ငံတွေကိုလေးသိမ့်နိုင်တော်မီကိုတွေပြန့်နှံ့ရောက်ရှိတာလည်းပြဿနာတစ်ရပ်ဖြစ်ပါတယ်ရှင်။